မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြရေးမှာနိုင်ငံတွင်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုအခွင့်အရေးတွေကာကွယ်ပေးဖို့မဖြစ်မနေအရေးကြီးတာကြောင့်ဒီအခွင့်အရေးတွေကိုအာမခံမဲ့ဥပဒေနဲ့မူဝါဒဆိုင်ရာပြင်ဆင်မှုတွေလုပ်ဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာနဲ့တခြားလူနည်းစုအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီးကအခုကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအစီရင်ခံစာဒီကနေ့တင်သွင်းခဲ့တာပါ။ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ ICJ နိုင်ငံတကာတရားရုံးရဲ့ဂျာဖြတ်အစီအမံကိုမြန်မာအစိုးရအနေနဲ့လက်ခံဆောင်ရွက်ဖို့ကိုလည်းအဖွဲ့ဝင်နိုင်ငံတော်များများကတိုက်တွန်းကြပါတယ်ဒီအကြောင်းကိုသားညုံကပြောပြမှာပါရှင
်မြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာနဲ့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူခွေးရေးမဟာမင်းကြီးမစ်ချယ်ဘက်ချလက်ရဲ့အစီအစဉ်လာထဲမှာတော့မြန်မာနိုင်ငံမှာရာစုနှစ်ဝက်ကျော်ရှိနေခဲ့တဲ့ဥပဒေတွေနဲ့အစိုးရမူဝါဒတွေမှာလူနည်းစုဘာသာဝင်နဲ့လူမျိုးစုတွေပေါ်မှာခွဲခြားဆက်ဆံတာဖယ်ထုတ်တာတွေရှိနေတယ်လို့ထောက်ပြပြီးတော့ဒီလိုမူဝါဒတွေကြောင့်အကြမ်းဖက်မှုတွေစီးရင်မွေးတည်မှုတွေနဲ့အမျက်ထုတ်မှုတွေဖြစ်ပေါ်စေရလို့သူကသုံးသပ်ထားပါတယ်ဒါပြင်1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေမျိုးတွေကြောင့်လဲရိုဟင်ဂျာတွေနဲ့အခြားမွတ်စင်တွေနိုင်ငံမဲ့ဖြစ်သွားစေတဲ့အခြေအနေကိုဆက်ရောက်သွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်လည်းပဲဒီမူဝါဒတွေကိုပြင်ဆင်မှုတွေလုပ်ဖို့ဆိုပြီးသူကတိုက်တွန်းလာပါ
။ Discrimination in law and policies must end. The constitutional reform presents an important opportunity to building strong non-discrimination and minority rights regime.
ခွဲခြားဆက်ဆံမှုတွေရှိနေတဲ့ဥပဒေတွေနဲ့မူဝါဒတွေကိုဖြစ်ပြရမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအုပ်ချုပ်ရေးအစဉ်အဆက်မှာခွဲခြားဆက်ဆံမှုတွေမရှိဖို့လူနည်းစုအခွင့်အရေးတွေကိုအာမခံဖို့တကယ်အခွင့်အလမ်းကောင်းတစ်ခုပါ
။ဆယ်စုနှစ်နဲ့ချီကြာနေတဲ့အာဏာရှင်အုပ်ချုပ်မှုကနေပြီးတော့အသွင်ပြောင်းလာချိန်မှာနိုင်ငံခြားသားမုန်းသီးမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာတာတွေကြောင့်မြန်မာနိုင်ငံအသွင်ကူးပြောင်းမှုဟာဖိအားတွေနဲ့မတိကျမှုတွေရင်ဆိုင်နေရတယ်လို့လည်းကုလမဟာမင်းကြီးကပြောပါတယ်။လွတ်လပ်လာတဲ့ internet online တွေကတဆင့်အစွန်းအောင်မျိုးလိုက်လှုပ်ရှားမှုတွေကဒီအကြမ်းဖက်မှုတွေနဲ့မုန်းသီးမှုတွေတုံးပြီးတော့လူမှုအထူးရုံးတွေဖြစ်လာအောင်လှုပ်ဆော်လာနေကြတယ်လို့ဆိုပါတယ်။ဒါကြောင့်လည်းရုံးကြမှုစင်နေတဲ့အခြားလူနည်းစုတွေပေါ်မှာရလုံမုန်းသီးမှုတွေဆန့်ကျင်ဖို့လှုပ်ဆော်မှုတွေတိုးလာတဲ့ပုံမှာကိုင်တွယ်ဖြစ်ရှင်းမှုဆိုပြီးမြန်မာအစိုးရကိုတိုက်တွန်းသွားသလိုပဲပန်းစကားလှုပ်ရှားမှုလိုမျိုးအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုမျိုးဘာသာစုံချစ်ကြည်လှုပ်ရှားမှုမျိုးတွေကိုလည်းအားပေးထောက်ခံရမယ်လို့ကုလမဟာမင်းကြီးကပြောပါတယ်။တချိန်မှာလည်းပဲ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ရိုဟင်ဂျာလူနည်းစုတွေကိုအကာအကွယ်ပေးဖို့ဂျာဖြတ်စီမံဆုံးဖြတ်ပေးထားတာကိုလိုက်နာဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ
်။ The government should be encouraged and should implement the provisional measures that has been
ICJ နိုင်ငံတကာတရားရုံးကနေချမှတ်ခဲ့တဲ့ဂျာဖြတ်စီမံတွေကိုဒီမှာအစိုးရအနေနဲ့အကောင့်ထယ်ဖို့ဆောင်ရွက်ဖို့လိုပါတယ်။
ပြည်ခါရီဖြစ်ရှင်းပြီးတော့ညီညာရေးတိဆောက်ဖို့ဒီဒီမိုကရေစီအတွင်ကူးပြောင်းရေးကိုဆောင်ရွက်ဖို့ဆိုတဲ့နေရာမှာလူနည်းစုအခွင့်အရေးတွေကမဖြစ်မနေရေးကြည့်တယ်လို့ဆိုပါတယ်။တာဝန်ခံမှုတာဝန်ယူမှုရှိဖို့နဲ့စစ်ဘက်ကိုရပ်သားအုပ်ချုပ်ရေးအောက်ထားဖို့စာအုပ်တွေကိုပိုင်းခြားချက်ရှိရှိလုပ်ဆောင်သွားဖို့နဲ့နိုင်ငံသားဖြစ်မှုဥပဒေအပါအဝင်ဥပဒေရေးရာနဲ့မူဝါဒရေးရာပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ကိစ္စနောက်အမျိုးသားလက္ခဏာစစ်တရက်ကိုပေါ်လွင်စေပြီးတော့မတူကွဲပြားမှုတွေပေါ်နားလည်လက်ခံမှုကိုအားပေးတဲ့ပညာရေးတရက်ဖြစ်လာဖို့ပြပြန်ကြောင်းလဲမှုတွေလုပ်သွားရမယ်ဆိုပြီးတော့လေဒီလူခွေးမဟာမင်းကြီးကထောက်ပြသွားပါတယ်။နည်းရှိုင်းရှိုင်းကွဲပြားဖြစ်ပေါ်နေရတဲ့ကိုကုစားဖို့ဆိုလို့ရှိရင်အတင်ကူပြောင်းရေးတရားနှက်တာမှုရှာဖွေလုပ်ငန်းစဉ်တွေဟာအထောက်အကူဖြစ်နိုင်တယ်လို့လည်းကုလမဟာမင်းကြီးကပြောခဲ့ပါတယ်။ကုလမဟာမင်းကြီးရဲ့ဒီအစဉ်ကစားအပေါ်မှာနိုင်ငံအတော်များများကဆွေးနွေးတဲ့နေရာမှာ ICJ နိုင်ငံတကာတရားရုံးကချမှတ်ခဲ့တဲ့ဂျာဖြတ်ရေးပေါ်စီမံကိုလိုက်နာဖို့မြန်မာစစ်အုပ်ကိုတိုက်တွန်းကြပါတယ်။တရုတ်နိုင်ငံပါဝင်အင်းကြီးနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အတိုင်းဒုက္ခသည်တွေနေရာပြောင်းရေးကိုမြေမြဆန်းဆန်းဆောင်ရွက်ဖို့ကိုအဓိကထားတိုက်တွန်းကြပါတယ်။တချိန်တည်းမှာပဲဒီရခိုင်ပြည်နယ်အတွင်းလက်တလောဖြစ်လာနေတဲ့အေးရခိုင်လက်နက်ကိုင်တွေနဲ့ဖြစ်နေတဲ့စီးရီးပိတ်ဖာတွေကြောင့်ဒေသခံတွေအချိန်မီပိုဆိုးလာတဲ့ပုံမှာလဲစိုးရိမ်နေကြောင်းသူတို့ထောက်ပြကြပါတယ်။ဘရစ်ရှ်နိုင်ငံတန်ကူစလေကတော့ရခိုင်ပြည်နယ်ကအချိန်မီတစ်တွေကြောင့်ဒေသခံတွေကိုနောက်ထပ်ကန့်သတ်ချုပ်ချယ်မှုတွေမလုပ်ဖို့တိုက်တွန်းပါတယ်
။ The UK is concerned by growing restrictions on freedom of expression.We call on the government of Myanmar to lift the internet shutdown.
ဘလတ်ပြောဆိုခွင့်ကိုပြန်ပလာတာတွေကို UK အစိုးရအနေနဲ့စိုးရိမ်နေပါတယ်။တခိုက်ပြည်နယ်အတွင်း internet ဖြတ်တောက်မှုပြန်ရုပ်သိမ်းနေဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်။တခိုက်ပြည်နယ်မှာဖြစ်လာတဲ့အခြေအနေသစ်တွေကြောင့်ရိုဟင်ဂျာ၊ရခိုင်နဲ့တခြားလူမျိုးတွေအပေါ်ကန့်သတ်မှုတွေမလုပ်တင်ပါဘူး
။အခုနှစ်မှာကျင်းပမယ့်ယူကောက်ပွဲလက်ရှိဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လက်ရှိလုပ်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေဟာအထက်ကလာမြန်မာနိုင်ငံရဲ့တက်တာတွေကိုကန့်ထုတ်ဖြစ်ရှင်းဖို့မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်နိုင်ဖို့အတွက်အရေးကြီးတဲ့အခွင့်အလမ်းတွေဖြစ်တယ်လို့ကုလမဟာမင်းကြီးမစ်ချယ်ဘက်ချလက်ကပြောပါတယ်။ပြည်내မှုတွေနဲ့ပြည်ပခါတွေနှစ်ပေါင်းများစွာကြုံတွေ့ကြရတဲ့နောက်လူ့ဖွဲ့စည်းကိုတိဆောက်တဲ့နေရာမှာတန်းတူညီမျှမှုပေါ်တည်ပြီးတော့ခွဲခြားဆက်ဆံမှုမရှိဘဲနဲ့အပြာလာလေးစားအတိမတ်ပြုဖို့ဆိုတာတွေကအရေးပါတယ်ဆိုတာကိုလည်းသူကသတိပေးပြောဆိုသွားပါတယ်ခင်ဗျ။